coronavirus ကာယောဂါခံစားနေရချိန်မှာမြန်မာ၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယနဲ့ပါကစ္စတန်လေးနိုင်ငံအစိုးရတွေရဲ့သူတို့နိုင်ငံတွင်းအင်တာနက်ဖြတ်တောက်မှုတွေပြန်ပြီးဖွင့်ပေးရတဲ့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဂျန်ဝင်ဆောင်ရွက်ပေးဖို့ American ခြေစိတ် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးနဲ့လူခွင့်ရေးဆိုင်ရာအဖွဲ့အစည်း48ခုတို့ကမေလ26ရက်နေ့မှာတိုက်တွန်းလိုက်ပါတယ်။ကမ္ဘာ့နိုင်ငံပေါင်း85နိုင်ငံကအဖွဲ့အစည်းပေါင်း210ကျော်ပါဝင်တဲ့ #KeepItDown အဖွဲ့မှာပါဝင်တဲ့အဖွဲ့အစည်းပေါင်း48ခုက WHO ရဲ့လက်ထောက်ညွှန်ကြားမှုချုပ်ဒေါက်တာဆူဇန်နာဂျက်ကပ်စီကိုစာပေးပို့တောင်းဆိုခဲ့တာပါ။စာထဲမှာကိုရိုနာဗိုင်းရပ်စ်ကာယောဂါဒဏ်ခံနေရခြင်းတစ်ကမ္ဘာလုံးတိုင်းတာနဲ့အချက်လက်တွေရရှိဖို့လိုအပ်နေချိန်မှာလူနည်းစုတွေနေထိုင်ရာဒေသတွေအတွက်မြန်မာ၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေကအင်တာနက်တွေဖြတ်တောက်ထားတာဟာမဖြစ်သင့်ဘူးလို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ရခိုင်နဲ့ချင်းပြည်နယ်တွေတွင်ကဒေသ၈ခုမှာအင်တာနက်ဖြတ်တောက်ထားရကနေမေလာထဲမှာမောင်တော်တမျိုးနယ်တဲ့အတွက်သာပြန်ဖွင့်ပေးခဲ့ပြီးကြံဒေသတွေမှာတော့အခုထိဆက်ပြီးဖြတ်တောက်ထားသလိုဘင်္ဂလားဒေ့ရှ်ဘက်မှာလည်းရွင်ကြဒုက္ခသည်တွေနေထိုင်ရာဒုက္ခသည်စခန်းတွေမှာဘင်္ဂလားဒေ့ရှ်အစိုးရကအင်တာနက်ဆက်သွယ်ရေးဖြတ်တောက်ထားကြောင်းဖော်ပြထားပြီးဒါဟာလူခွင့်ရဖြစ်တဲ့အချက်လက်ရပိုင်권ကိုပြစ်ပင်ရရောက်နေတယ်လို့ဖော်ပြထားပါတယ်။ဒါကြောင့်အင်တာနက်တွေပြန်ပြီးဖွင့်ပေးရတဲ့အတွက်ဒီလေးနိုင်ငံအစိုးရတွေကို WHO ကတိုက်တွန်းဖို့ဒီလိုပြစ်ပင်တာဟာ WHO ရဲ့လူထုကျန်းမာရေးဆိုင်ရာလှုပ်ဆောင်မှုတွေမှာအဟံအတားဖြစ်စေတာကြောင့်ရှုံချဖို့အပြင်အင်တာနက်အပိတ်ခံနေရတဲ့ဒေသတွေမှာ COVID-19 နဲ့ပတ်သက်တဲ့အချက်လက်တွေရရှိရေးကိုဦးစားပေးပြီးလှုပ်ဆောင်ဖို့ပါတောင်းဆိုထားပါတယ်။အင်ကာနေ့အထိကမ္ဘာတစ်လွှားမှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူက5သန်းခွဲကျော်နဲ့သေဆုံးရသူက3သန်း4သန်းကျော်ရှိနေပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။